2018ခုနှစ်မှာစက်မှုနည်းပညာဆိုင်ရာတိုးတက်မှုအများပြားရှိခဲ့ပါတယ်။ဒီထဲကထူးခြားတဲ့တိုးတက်မှုတချို့ကို NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါမယ်နော်။2018မှာသိပ္ပံနည်းပညာဆိုင်ရာထူးခြားတဲ့တိုးတက်မှုတစ်ခုက 3D နည်းပညာမှာတတ်တူနဲ့ပုံထုတ်လာနိုင်တာဖြစ်ပါတယ်။
သုံးဘက်မြင်ရုပ်လုံးကြွပုံနှိပ်ချင်းလို့တိုက်ရိုက်ဘာသာပြန်လို့ရတဲ့ 3D printing နည်းပညာတဟုန်တိုးတိုးတက်လာပါပြီ။ဒီနည်းပညာကိုထွင်ခဲ့တာလွန်ခဲ့တဲ့နှစ်20လောက်ခရရပါ။အခုဆို laser sintering လို့ခေါ်တဲ့တတ်ထုအမှုံလေးတွေကိုအလွန်အင်းအားမြင့်ပြီးတော့တနေရာထဲမှာစုဆိုင်ပြီးအရန်ကိုပူတဲ့အဟာနဲ့အရေးဖြော်ပြီးတော့ပုံဖော်တဲ့ဟာဟိုတုံ့နာတော့50နှစ်တောင်ရှိပါတော့ဒီနှစ်ထဲမှာထွင်လာပါလဲဆိုတော့တာမန်ပလတ်စတစ်နဲ့ပုံဖော်တာမဟုတ်ဘဲနဲ့ဂျီယိုလီသိုဂရဖီလို့ခေါ်တာအဲ့ဒါမဟုတ်ဘဲနဲ့တတ်ထုနဲ့ရုပ်လုံးကြွပုံနှိပ်လို့ရနိုင်တာပါဂျီယိုတာမန်နီတဲ့ပို့ပြီးခိုင်မာတောင်တင်းတဲ့ 3D ရုပ်လုံးကြွပစ္စည်းတွေကိုအိမ်မှာရှိတဲ့ printer လို့ဆက်မျိုးကနေပြီးတော့ရုပ်လုံးကြွပုံထုတ်နိုင်တဲ့ပုံနှိပ်ဆက်ကိုဒီနှစ်ထွင်လာတွေ့ရပါတယ
်နောက်တစ်ခုက AI လို့ခေါ်တဲ့အသိဉာဏ်ရှိတဲ့ဆက်ထုတ်လုပ်တဲ့နည်းပညာတိုးတက်လာတာပါ
artificial intelligence စိတ်ရုပ်လူသားတွေကိုလူကြီးကျွန်တော်တို့လူကြီးကမျက်စိထဲမှာတန်းမြင်တာပေါ့နော်ဒါနဲ့စိတ်ရုပ်မဟုတ်ပဲနဲ့စိတ်ရုပ်တွေစိတ်ရုပ်တွေဒီပြည်သနာဌာနတွေမှာဒီ artificial intelligence ရဲ့အတပါပါအသိပညာနဲ့ကွန်ပျူတာနဲ့ထိန်းချုပ်ပြီးတော့မှ system ကြီးတစ်ခုလုံးစိတ်ရုပ်ကြီးတစ်ခုလုံးကိုလည်ပတ်ပို့လို့ရတာဖြစ်ပါတယ် AI ရဲ့အဆင့်ကအခုချိန်မှာတကယ်ကိုကြီးကြီးရောက်တော့တာ Microsoft တို့ Google တို့ Amazon တို့လိုတိတ်ကြီးတဲ့ကမ္ဘာကုန်ကြီးတွေကအသုံးပြုကြရဲ့သူတည်တနာလုပ်တဲ့အဆင့်မှာပဲရှိပါတယ်AI တည်ထွင်ထားတဲ့လူသုံးကုန်ပစ္စည်းတွေအများကြီးရှိပါတယ်။ smart phone smart TV ပေါ့နော်။မိမိချမ်းပြင်တဲ့စာသားစကားနဲ့ဥပမာဗမာလိုခိုင်းယူတဲ့ telephone ကို Facebook ဖွင့်ပေးပါလို့ပြောတာနဲ့ Facebook ဖွင့်ပေးမယ်။အဲဘောင်ဘသူကိုဖြင့် telephone ခေါ်ပေးပါဆိုတဲ့ချက်ချင်း AI ဖြူရှာကြောင့်လို့တန့်ကွယ်ပေါ့။ဒါရီ artificial intelligence နဲ့လုပ်ထားတဲ့ computer နည်းပညာတွေပါ။ဈေးနှုန်းရှာတာဝယ်တာအစ computer မှာ design ဆွဲပြီးတော့တွင်ကုန်ခုတ်ခိုင်းတာပေါ့နော်။ဒါကြာပြီးဒီ idea ကတော့ဒါအစဥ်လုံးစတုံးတဲ့ CNC machine လို့ဟာပြောပါ computer နဲ့ design လုပ်ပြီးတော့မှ twin gun ကိုခိုင်းလိုက်တာမျိုးနောက်တစ်ခုကတော့စိတ်ယုံထုတ်ပစ္စည်းတွေမှာ quality control လုပ်တဲ့အခါ artificial intelligence ကိုစောင့်ကြည့်နေပါပြီအဲဒီလူပညာကိုလူတိုင်းဇွဲတခုတုံးလို့ရအောင် artificial intelligence ရဲ့ joy software တစ်ခုလုံး internet ထဲမှာ download ပြီးတော့တုံးလို့ရအောင်လုပ်ရတဲ့လူပညာကိုဒီနေ့ထဲမှာထွင်ပါလေ
AI နည်းပညာသုံး computer နှစ်ခုကိုဉာဏ်ရှင်ပြီးတဘာဝလွန်ပုံတွေတဖန်တွေဖန်နည်းလာနိုင်တာကလည်းထူးခြားတဲ့တိုးတက်မှုပါ
နောက်တစ်ခုကတော့ artificial intelligence နဲ့ neural network ပေါ့နော် computer network တွေနဲ့အုံနဲ့နည်းပညာတစ်ခုပါအာဒီဝအသိဉာဏ်နည်းပညာပေါ့အခြေခံပြီးတော့ရုပ်နဲ့အတန်ကိုတဘာဝအတိုင်းဖန်တီးတည်ထွင်မှုတစ်ခုဖြစ်ပါတယ်ဒီ AI နည်းပညာနဲ့ရုပ်ပုံနဲ့အတန်ပုံဖော်ယူကြပါ AI သုံးနေတဲ့ကွန်ပျူတာကိုပုံကိုဆန်းစစ်လေးလာခိုင်းပြီးတော့ဒီပုံဟာတူတလားတကယ်လားဆိုတာကိုဝေဖန်ဆန်းစစ်ဖို့အတွက် Now artificial intelligence နဲ့ run လုပ်နေတဲ့ AI တစ်ခုကိုစုံလမ်းခိုင်းလိုက်ပါတယ်အကယ်၍အဲ့ဒီဒုတိယ AI ဆက်ကဘာကြောင့်တူတာလဲဆိုတာကိုအဖြေပေးလိုက်တယ်ဒီအဖြေပထမအစပြီးတော့ပုံလူရုပ်တူပုံလာပေါ်တဲ့ AI ဆက်ကသာသနာမှညာလာလက်ခံပြီးတော့ဒီတဲ့ပို့ပြီးတော့သဘာဝနဲ့နှီးစက်တဲ့ပုံအောင်ပြန်လုပ်တယ်အဲ့တော့ open computer ရဲ့ AI နဲ့ဒီတဲ့ AI နဲ့ကိုတစ်ဖက်တစ်ဖက်သူ့ဟာသူဉာဏ်ပြင်းရှင်ပြီးတော့နှောင်တတိယပြင်းနည်းနဲ့သဘာဝနဲ့ပို့ပြီးတော့သဘာဝလုံးပုံလေးအတန်ကြီးထွက်လာတာကိုမြင်ရပါတယ်ဒီကမ္ဘာမမြင်ဘူးရဲ့သဘာဝလုံးရုပ်ပုံလေးအတန်ကြီးဖန်တီးလာတာကိုဘယ်မှာတုံးတယ်လဲဆိုလို့ရှိရင်ဥပမာအဖြစ်ဘောင်းဘူးနဲ့ပတ်စတာတွေခြောက်ကားတွေအခုစပေါင်းမှုတွေကြိုးစားနေတဲ့အခါကျတော့ဒီမှာ sensor ကင်မရာတွေကိုတက်ထားတယ်ဗီဒီယိုကင်မရာတွေနဲ့အတန်ကြီးကိုခွဲပြီးတဲ့အခါကျရင်ချက်ချင်းဒီကောက်ပေါ့ဖက်ပေးလိုက်ကျေရင်ကိုကိုယ်မရမယ်ရှောင်းမယ်ဆိုတဲ့ဟာကိုအတန်ကြီးတို့ကိုကြည့်ပြီးတော့အများကြီးစိတ်ပြုတ်နေရတာပါအဲ့အဲ့ဒီခါမှာအတုံးများလုပ်ပါပဲဒီဤပညာကို GAN ပေါ့နော် Generated Adversarial Network လို့ခေါ်ပါတယ်ဒီ GPT ရဲ့ရည်ရချက်ကတော့မခိုင်းတဲ့နဲ့သူ့ဟာသူတင်ပြီးသွားတာပေါ့နော်ဒီလိုဘယ်လောက်အကွာအဝေးမှရှိလို့ဆိုဘယ်လောက်ငုံရဲ့ကောက်မောင်းရမယ်နှိမ့်ရမယ်ရရမယ်ဆိုတဲ့ဟာကိုသူ့ဟာတစ်ခုပြန်တင်သွားတာပေါ့နော်ကြည်လိုက်တင်လိုက်ကြည်လိုက်တယ်ဒါကို Unsupervised Learning လို့လည်းခေါ်ပါတယ် Digital Forensics ကိုပါတော့မှလည်းသုံးတာတယ်ဒီနည်းပညာနဲ့ကောင်းတာတွေသုံးလို့ရလားမကောင်းတာတွေလည်းသုံးဖို့နည်းလမ်းတစ်ခုရသွားနိုင်တယ်ဆိုရင်လေဒီရှိပါရဲ့
နောက်နည်းပညာတစ်ခုကလက်ကင်ဖုန်းကိုဘာသာပြန်တယောက်လို့သုံးနိုင်အောင်လုပ်လာတာဖြစ်ပါတယ
်အစိုးရတောင်းကိုကောင်းတဲ့ဒီမှုနောက်တစ်ခုကတော့ဆယ်ဖုန်းနဲ့ငကြမ်းနဲ့နားထောင်ပြီးတော့စာတွေစကားပြောလာခြင်းမတူတဲ့နောက်တယောက်နဲ့သူနှစ်ယောက်စကားပြောတဲ့အခါတယောက်နဲ့တယောက်နားလည်အောင်ချက်ချင်းဘာသာပြန်ပေးနိုင်တဲ့ နေ့စနစ်ပါအထူးသဖြင့်ဒီမှာကအတုံးနေလဲဆိုကဘာလက်ခီးသွားပြီပေါ့မင်္ဂလာပါဆိုလို့ရှိရင်ပြင်တဲ့လို့အာဘီယန်ဗနျူးဆိုပြီးတန်းထွက်သွားတယ်ဟိုဘက်ကပြင်တဲ့လို့ထရီဘွန်လို့ပြောလို့ရှိရင်ဒီဘက်မှာကောင်းပါတယ်ခမရအနေကောင်းပါလားဆိုတော့ကဘာလို့အတန်နဲ့ပြန်ရတော့ကျားမှာဘာသာပြန်လူတယောက်ကအလုတ်လုတ်ပေးနေတဲ့အတိုင်းချက်ချင်းကိုဘာသာပြန်နိုင်တဲ့ဆယ်လူလာဖုန်းနဲ့ငကြက်ကလေးကိုမြင်မှာထွင်နေ
Face recognition ကိုခေါ်တယ်ကွန်ပျူတာဆိုင်ဘာလုံခြုံရေးဆိုင်ရာဤပညာမှာလည်းတိုးတက်မှုရှိခဲ့ပါတယ
် Cyber Security ပေါ့ Online PC Ware ငွေစုတာငွေချေတာသမီးဟုတ်ကြလုတ်တယ်လို့အခုဒီမှာဖြစ်နေပါတယ်ဒီကမှာသူတွေကစပုံတင်နံပါတ်တွေငွေတဲ့ကြည့်တဲ့ဘယ်ကနေမှငွေဘလောက်ရှိလို့ဘလို့ကွန်ပျူတာနီးနဲ့ရွှေပြောင်းပြီးခိုးယူရပြို့တော်တော်များများအခန့်နေရပါတယ်ဘလို့ကောင်းအောင်လုပ်မလဲဆိုကွန်ပျူတာပရိုဂရမ်ရေးသူတစုကမိမိရဲ့ကိုယ်ရေးကိုယ်တာအကြောင်းအရာတွေကိုအွန်လိုင်းပေါ်မှာပစ္စည်းတစ်ခုဝယ်ရောက်နိုင်ဆိုလို့ရှိရင်ဘာမှပြောစရာမလိုပဲနဲ့တန်းပြီးတော့ဝယ်လို့ရအောင်ဒီအညာထွင်လိုက်ပါတယ် face recognition ဆိုတာကိုယ့်ရဲ့မျက်နှာမမြင်မချင်းကွန်ပျူတာပေါ်မှာဒါမှမဟုတ်လို့ရှိရင်ဆယ်လူလာပုံပေါ်မှာမရှိဘူးလို့မရဘူး
တဘာဝတိုင်းတွေကိုဒီလိုညဉ့်ညမ်းစီတဲ့ဓာတ်တွေမထွက်ပဲတုံးနိုင်အောင်လည်းတည်ထွင်နိုင်ရတာပ
ါတဘာဝမှာတဘာဝတိုင်းတွေနဲ့စွန့်အင်ကိုတုံးပြီးဆက်စစ်ပြီးစက်ရုံတွေကိုလဲနေတာ20ရာခိုင်နှုန်းရှိပါတယ်ဒီတဘာဝတိုင်းတွေနဲ့လက်စစ်တောင်းတဲ့အခါဒီဆုလိုက်ပြီးအခုစွန့်အင်ထုတ်လိုက်တဲ့အခါကာဗွန်ဒိုင်အောက်ဆိုက်ထွက်လာတာဒါဒီလိုညဉ့်ညမ်းမှုမှာတိုးတုံပါပဲဒါတော့ဗာပြန်လုပ်လိုက်လို့ဆိုတော့အောင်နဲ့ထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုစက်ကူထဲမှာဖိအားအခုချိန်အနည်းအောင်လုပ်ပြီးကာဗွန်ဒိုင်အောက်ဆိုက်ကိုတွင်ကြအောင်လုပ်လိုက်တာပေါ့နော်ဆူပါခရစ်တီကယ်ကာဗွန်ဒိုင်အောက်ဆိုက်ကိုခေါ်ပါတယ်သူ့ကိုစွန့်အင်တက်ပြိုးအနေနဲ့သုံးချင်းအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်ပြင်းစင်အောင်လုပ်နိုင်တဲ့တည်ထွင်မှုအနေနဲ့မှတ်တမ်းတင်ထားပါတယ်
ဒီပညာဆိုင်ရာတိုးတက်မှုတွေနဲ့အတူဒီပညာလောကအတွက်တိတ်သုံးဝင်တဲ့တည်ထောင်ဆန်းတဲ့မှုတွေနဲ့မြို့ပြဆောက်လုပ်ရေးဆိုင်ရာထူးခြားတဲ့တိုးတက်မှုတွေလည်းရှိနေတယ်ဆိုတာကိုတင်ပြရင်းဒီကနေ့ပတ်သက်တဲ့တိတ်တန်တဲ့ဒီပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်တူဆက်ရအောင်ပါ